မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ်လို့ကြေညာထားတဲ့ရွေးကောက်ပွဲတွေကြောင့်မြန်မာနိုင်ငံစီခီးသွားမဲ့အမေရိကန်နိုင်ငံသားတွေကိုအမေရိကန်နိုင်ငံခြားရေးဌာနကအောက်တိုဘာလ9ရက်နေ့ဆိုရင်တတိပြေးချက်ထုတ်ပြန်ထားပါတယ်။ရွေးကောက်ပွဲမတိုင်ခင်ရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းလူမျိုးရေးအခြေအနေကိုအထူးသတိထားပြီးစောင့်ကြည့်ကြဖို့အမေရိကန်နိုင်ငံသားတွေကိုတိုက်တွန်းထားပါတယ်။ခရီးသွားသူတွေအနေနဲ့ရွေးကောက်ပွဲကာလအတွင်းမှာခက်ခဲဖြစ်တာတွေဒါမှမဟုတ်အဆင်မပြေတာတွေကြုံရနိုင်တာကိုတတိပြုမိကြတယ်လို့နိုင်ငံခြားရေးဌာနကထုတ်ပြန်ထားပါတယ်။အခုခရီးသွားသူတွေပြည်ချက်ဟာဒီဇင်ဘာလ20ရက်နေ့ကျမှတက်တန်းကုန်ဆုံးမှာပါ။ရွေးကောက်ပွဲကာလအတွင်းမှာလူမျိုးရေးပိုင်းကိုအထူးသတိထားတင်ပြီးနိုင်ငံရေးစုဝေးပွဲတွေ၊မဲယုံတွေ၊ဆန္ဒပြပွဲတွေနဲ့ဘယ်လိုလူစုလူဝေးမျိုးကိုမဆိုရှောင်ရှားတဲ့နယ်လို့တိုက်တွန်းထားပါတယ်။ပတိမင်းချင်းအခြေအနေမျိုးတွေဟာကြိုတင်တတိပြေးချက်မရှိဘဲဖြစ်လာနိုင်ပြီးဘေးကရပ်တည်သူတွေကိုအန်ဒရယ်ဖြစ်စေနိုင်တယ်လို့လည်းဆိုပါတယ်။ကိုယ်တိုင်ရဲ့လူမျိုးရေးစီစဉ်ကိုပြန်သုံးသပ်ဖို့ကိုယ်ပတ်ဝန်းကျင်ကိုအမြဲသတိထားဖို့နောက်ဆုံးအခြေအနေတွေကိုသတင်းဌာနတွေကနေပြတ်ဆုံးကြည့်ဖို့လည်းတိုက်တွန်းထားပါတယ်။ရွေးကောက်ပွဲကာလအတွင်းနိုင်ငံတော်မှမြန်မာအနာဘယ်တွေကလူမျိုးရေးကိုတိုးမြှင့်နိုင်ခြင်းရှိတယ်လို့လည်းတတိပြေးပါတယ်။ရရှိအချိန်မှာတော့ရွေးကောက်ပွဲနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေဖြစ်လာရင်အမေရိကန်နိုင်ငံသားတွေကိုရည်ရွယ်ပိတ်မှတ်ထားလာမယ်လို့ယုံကြည်လောက်ဆရာအကြောင်းမရှိသေးဘူးလို့အမေရိကန်နိုင်ငံရေးဌာနကထုတ်ပြန်ထားပါတယ်။